မြမပြည်မှာအခြေခံဥပဒေအသစ်ပေါ်ထုံးဖို့ပြည်သူ့ဆန္ဒခံယူပွဲမတိုင်ခင်ကာလတွေမှာပြည်သူတွေကိုကြောက်လန့်အောင်လို့မြန်မာစစ်စွာကချင်းချောက်မှုတွေဖန်တီးနေတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။မေလမှာကျင်းပမဲ့ဆန္ဒခံယူပွဲတွေကိုအနောက်ရှက်ပေးတယ်ဆိုလို့ရှိရင်ထောင်ဒဏ်3နှစ်ဒါမှမဟုတ်ကြက်ငွေ3,000ပေးရမယ်။ဒါမှမဟုတ်ရင်လည်းနှစ်ခုစလုံးကြက်ခံရမယ်လို့ဥပဒေတွေထုတ်ပြန်ထားတာတွေစစ်စွာရဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်မှာဝေဖန်တာတွေလုပ်ရင်ထောင်ဒဏ်အနှစ်20ထိချမှတ်လို့ရတယ်ဆိုတော့ငါးမြင့်ဆောင်96ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲလုပ်ငန်းတွေကိုနှောက်ယှက်တဲ့သူတွေကိုအရေးယူမယ်ဆိုတဲ့ဥပဒေထုတ်ပြန်ထားတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ထောင်ကေစီကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေလုပ်ဖို့တကယ်ပဲသေချာတယ်ဆိုလို့ရှိရင်မြန်မာစစ်စိုးရအနေနဲ့အခြေခံလူခွင့်ရေးတွေကိုမြန်မာပြည်သူတွေခံစားခွင့်ရနိုင်ရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေခံစားနိုင်ခွင့်တွေကိုအမှတ်ကန်ချက်ပေးရလိမ့်မယ်လို့လည်းထောင်ကေစီကပြောပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာအဖမ်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးဖို့လည်းအမေရိကန်ဘက်ကနေမြန်မာစစ်စိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။